မဲတံပြောသူစစန်းစစ်ဆေးဗျူအဖီအရင်ချိုင်းမူဟောင်းဂျင်းစ်ကွန်မင်းနဲ့ပြောဆိုထားရကိုသူ့အနေနဲ့တန်ဖက်မှတ်တမ်းတင်တာမရှိတဲ့အကြောင်းမနေ့ကပဲသမတ်တော်နယ်ထွန်းကပြောဆိုလိုက်ပါရဲ့အဖီအရင်ကြီးခေဟောင်းကတော့ပြည်ရဲ့နဲ့သမတ်ရွေးကောက်ပွဲမှာရုရှားကနောက်ဆက်ခဲ့ပို့အဖီအရင်ကစုံစမ်းစစ်ဆေးနေရာကိုထင်းထင်းထင်းထင်းလုပ်ဖို့သမတ်ကတိုက်တွန်းခဲ့ကြောင်းပြောဆိုထားပြီးသမတ်ကကတော့စစ်ဆေးချက်ကိုညှင်းဆန်ထားပါရဲ့အီလက်ထရောနစ်ဆင်းရဲစောင့်ကြည့်ရပြီးကြားပြတ်ထောင်လန်းမှုတွေတရားမဝင်နည်းလမ်းနဲ့သတင်းပေါက်ကြားရလို့မချရင်လုံးကသတင်းမျိုးစုံထွက်ပေါ်နေချိန်မှာညွှန်ကြားရေးမှူးအောင်နဲ့ပြောဆိုခဲ့ရတယ်နဲ့ပတ်သက်လို့မှတ်တမ်းတွေတိတ်ခွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသမတ်ဆောင်ကပြောဆိုလိုက်တာပါ။ယာယီကဖန်ရှားခံခဲ့ရတဲ့ FBI ကြီးကောင်နဲ့သမတ်ကိုနှစ်ချိန်ကြီးတဲ့တွေ့ဆုံစကားပြောရအောင်မှတ်တမ်းတင်ထားတဲ့ဆင်းတစ်ခု HBO မှာတက်ဆင်ထားတာဆိုတဲ့မိကုန်းတွေသတင်းပတ်နဲ့ချီထွက်ပေါ်နေရပါရလေ။သမတ်ရဲ့မှတ်ချက်ကြောင့်အဆုံးသတ်သွားပါတယ်။သမတ်အနေနဲ့ကြီးတဲ့စကားပြောခဲ့တာတွေကိုမှတ်တမ်းတွေရှိမရှိရှင်းရှင်းလင်းလင်းပြောဆိုဖို့50တရက်ကြာဘာကြောင့်စောင့်နေရတယ်လဲဆိုတော့မိကုန်းကတော့ကစားခွက်တစ်ခုအနေနဲ့လောက်ခဲ့တာဟုတ်မို့သူကိုယ်လည်းမသိဘူးဆိုပြီးအင်ဗီရိုလက်တော့ပြောခွင့်ရဆာဟကဘီစင်တာကဖြေချခဲ့တာပါ။ဒင်းသမားတွေမင်းနေနဲ့မင်းကိုယ်ကိုသမားကအဖြေပေးလိုက်တာဖြစ်တယ်လို့လည်းသမားရဲ့ Twitter message ထွက်ပေါ်လာပြီးဒင်းတော့တွေနဲ့တွေ့ဆုံချိန်မှာပြောခွင့်ရကတောက်ပြန်ခဲ့ပါရဲ့။မင်းလုံးကသမားရဲ့ Twitter message တွေထဲမှာတော့ပြီးခဲ့တဲ့သမားရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့အခြေရင်ဖြစ်နေရတာပြီးပုံမှန်ကြီးစွာလာပါရဲ့။သမားရွေးကောက်ပွဲစီရင်ကာလအတွင်းဒီမိုကရက်ပါတီအမျိုးသားကော်မတီရဲ့ email ကိုဖောက်ထွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကတကယ်ကိုအလိန်ညာတက်တက်သာဖြစ်ကြောင်းလဲသမားကတွစ်တာမှာရေးသားပြောဆိုကြတာပါ